ရွေးကောက်ပွဲချင်းပါပြီးအစိုးရဖွဲ့စည်းတဲ့2017ကစပြီးချမ်းသာတဲ့နိုင်ငံအများစုဟာမြန်မာနဲ့ပုံမှန်ဆက်ဆံရေးပြန်လုပ်လာကြပါတယ်။နိုင်ငံခြားအကူအညီရတဲ့အထက်မှာ300ခန့်နှုန်းကျော်ကိုငင်းချမ်းရေးတည်ဆောက်ဖို့အသုံးပြုကြောင်းလက်နက်ကင်ပြိပကတ်ဒေသများဆိုတဲ့အော်တိုဘာလထုတ် Asia Foundation အစီရင်ခံစာမှာဖော်ပြထားပါတယ်။အပြစ်ကရဆေးရေးသဘောတူညီချက်တွေထဲမှာဖွံ့ဖြိုးမှုရှိဖို့လိုအပ်တာကိုအားလုံးအသိအမှတ်ပြုကြပါလေ။ဖွံ့ဖြိုးရေးအကူအညီကိုမှန်ကန်စွာအသုံးပြုနိုင်ရင်ပြိပကတ်ဒေသကပြည်သူ့ဘဝကိုမြင့်တင်ပေးနိုင်ပါလိမ့်မယ်။ဒါပေမဲ့ဘယ်လိုအကောင့်အထည်ဖော်မယ်ဆိုတာကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့သဘောတူဖို့လိုပါတယ်။ဒါလို့ဖြစ်မလာဘူးဆိုရင်ဖွံ့ဖြိုးရေးစီမံကိန်းကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကင်းမဲ့လာတဲ့အတွက်ငင်းချမ်းရေးကိုထိခိုက်စေပါတယ်။ဖွံ့ဖြိုးရေးလုံနိုင်ရင်ငင်းချမ်းရေးရမယ်ဆိုတဲ့လမ်းစဉ်ကိုဒေါက်ဆတ်စုကြည်ကလက်မခံပါဘူး။နိုင်ငံရေးသဘောတူချက်ရယူနိုင်မှသာရေရှည်ငင်းချမ်းရေးရမယ်လို့ဆိုပါတယ်။ဖွံ့ဖြိုးရေးအကြောင်းပြုပြီးအစိုးရအာဏာစက်ကျေပြန့်လာအောင်လုပ်တဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်တွေပဋိပက္ခဖျက်ပြီးရင်းရင်းရင်းအလှဝေးသွားတာမျိုးရှိပါတယ
်ဒီလိုမတင်မကြဖြစ်နေတဲ့အခြေအနေမှာကူညီထောက်ပံ့လိုတဲ့နိုင်ငံသားအဖွဲ့အစည်းတွေဝင်လာကြပါတယ်ဒါပေမဲ့တိုင်းရင်းသားလက်နက်ကန်ရဲ့အတီးပြုတ်ချက်မရဘဲကူညီတာဟာအန္တရာယ်ရှိပါတယ်လက်နက်ကန်ပဋိပက္ခမှာအစိုးရကိုယ်တိုင်ပါဝင်တိုက်ခိုက်နေတာကိုနိုင်ငံသားအဖွဲ့အစည်းတွေသတိပြုသင့်ပါတယ်နိုင်ငံသားအကူအညီပေးရမှာအစိုးရစီမံချက်တွေကိုဦးစားပေးတယ်လို့ထင်မြင်လာရင်ရည်ရွယ်ချက်အောင်မြင်ဖို့ခက်ခဲသွားပါလိမ့်မယ်။တယံဇာတထုတ်ယူမှုမှာဒေသခံအကျိုးမခံစားနိုင်ရင်ပုံကံမှုတိုးပွားလာနိုင်ပါတယ်။အပြစ်ခတ်ရစဲချိန်မှာအစိုးရကလမ်းဖောက်တံတားဆောက်ပြီးအာဏာစက်ချက်တွင်တဲ့အစင်လာကြောက်ပြည်ပခဖြစ်ပွားရာဒေသမှာအစိုးရလှုပ်ဆောင်တာတွေကိုအန္တရာယ်အဖြစ်တိုင်းရင်းသားလက်နက်ကင်တွေကမြင်နေကြပါတယ်။
ဒါကြောင့်ပြိပက္ခဖြစ်ပွားရာဒေသကိုနိုင်ငံခြားအခုအညီပေးတဲ့အတွက်ဒေသရဲ့လူအချက်ကိုဖြည့်ဆည်းနိုင်တယ်လို့ပြိပက္ခဖြစ်နိုင်တဲ့အန္တရာယ်ကိုလည်းထက်မတွက်ဘူးဆိုရင်ညီညာရေးရဖို့အတွက်အလားအလာနှဲသွားနိုင်ပါလေအစိုးရနဲ့တွဲလုပ်တဲ့အတွက်နိုင်ငံခြားအေဂျင်စီအဖို့အလို့ရခံရအဆင်ပြေပေမဲ့ဒေသခံတိုင်းရင်းသားတပ်ဖွဲ့တွေသဘောမတူရင်ပြဿနာကိုမရှင်းနိုင်ပါဘူးပြည်သူ့ဘဝတက်တာချောင်းချီအောင်အခုအညီပေးတာဟာအထက်ရောက်ဆုံးအကူအညီဖြစ်ပါတယ်အပြစ်ခံရဆဲတာကိုအကျိုးရှိစွာအသုံးချနိုင်ဖို့လိုပါတယ်ပြပအကူအညီကြောင့်ငင်းချမ်းရေးလုံနိုင်နေဆိုတာတဲ့မိမိဖာသာလုံနိုင်တာကပိုပြီးအလားအလာကောင်းပါတယ်လက်ရှိအခြေအနေဟာအရင်ကအပြစ်ခံရဆဲတာတဲ့ပိုပြီးအလားအလာရှိတယ်လို့ဆိုပါတယ
်နိုင်ငံရေးဆွေးနွေးပွဲလုပ်ပြီးပြဿနာဖြေရှင်းဖို့အစိုးရနဲ့တိုင်းရင်းသားတပ်ဖွဲ့ကိုအားပေးတာဟာအရေးကြီးတဲ့နိုင်ငံခြားအကူအညီဖြစ်ပါတယ်ဆွေးနွေးပွဲအချိန်ရနေအောင်နိုင်ငံခြားအေဂျင်စီတွေဟာအစိုးရနဲ့ရောတိုင်းရင်းသားတပ်ဖွဲ့နဲ့ပါလက်တွဲလုပ်ကင်နိုင်ပါတယ်။အရင်ကတော့ခေါင်းဆောင်တစုကစိတ်ဆက်ဆွေးနွေးပြီးအပြစ်ခတ်ရက်ဆဲခဲ့တာမို့ပိဋိပက္ခဖြစ်ရတဲ့ပြဿနာကိုမဖြေရှင်းနိုင်ပါဘူး။ဒါကြောင့်အောက်ခြေအထိကြေကြေပြန့်ပြန့်ပါဝင်လာအောင်လုပ်နိုင်ပါတယ်။ဒီနေရာမှာတိုင်းရင်းသားတပ်ဖွဲ့နဲ့အရက်သားအဖွဲ့တွေဟာပြည်သူအကျိုးစီးပွားကိုအမြဲတမ်းကိုးစားမပြုဘူးဆိုတာကိုသတိပြုသင့်ပါတယ်။အကူအညီပေးတဲ့နိုင်ငံခြားအေဂျင်စီဟာငင်းငံရေးဖြစ်စဉ်မှာပါဝင်သူအလုံးကိုမျှမျှတတ်တတ်ဆက်ဆံတယ်လို့ယုံကြည်လာရင်ရည်ရွယ်ချက်အောင်မြင်ဖို့အလားအလာရှိပါတယ
်။စီးပွားရေးတိုးတက်လာပြီးဖွံ့ဖြိုးရေးအသုံးစရိတ်တိုးပွားလာုံနဲ့ငင်းငံရေးမရနိုင်ဘူးဆိုတာကိုသတိပြုရမယ်လို့ဆိုပါတယ်။ဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုအစိုးရတိုင်းရင်းသားတပ်ဖွဲ့နဲ့အရသာအဖွဲ့တွေဆွေးနွေးပြီးသဘောတူချက်ရယူနိုင်ရင်ဒေသခံတို့ရဲ့လူနေမှုအဆင့်အတန်းမြင့်မားလာနိုင်တဲ့အပြင်ငြိမ်းချမ်းရေးဖြစ်စဉ်ကိုလည်းအယုံအကြည်ရှိလာနိုင်ပါတယ်။ဒေသခံတို့ရဲ့အကျိုးခံစားရမယ့်စီမံကိန်းကိုအကောင်အထည်ဖော်ဖို့လိုပါတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးသဘောတူချက်ရတဲ့အသည့်ရေကာတာစီမံကိန်းလိုအစီအစဉ်မျိုးကိုရပ်ဆိုင်ထားဖို့အကြံပေးထားပါတယ်။ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ကူညီတဲ့နိုင်ငံခြားအလှရှင်တွေဟာရေရှည်ထောက်ခံအားပေးဖို့လိုပါတယ်။ပြောင်းလဲလာတဲ့အခြေအနေရပျော်ပြောင်းစွာကင်တွေတတ်ဖို့လည်းလိုပါတယ်။ရှုပ်ထွေးတဲ့အုပ်ချုပ်ပုံစနစ်ကျင့်သုံးတဲ့နေရာတွေမှာလုံနိုင်ကင်နိုင်ရပါလိမ့်မယ်။အစိုးရအချုပ်အခြာအာဏာပိုင်ဖြစ်ပေမဲ့ဒေသဆိုင်ရာအုပ်ချုပ်ရေးမှာရောစစ်အင်အားမှာရောဒေသကိုလွှမ်းမိုးနိုင်တဲ့တိုင်းရင်းသားတပ်ဖွဲ့အချုပ်ရဲ့ ဩဇာအာဏာကိုလည်းအလူရှင်နိုင်ငံတွေအသိအမှတ်ပြုဖို့လိုကြောင်းအေရှားဖောင်ဒေးရှင်းသုတေသနအဖွဲ့ကအောက်တိုဘာလထုတ် The Contested Area of Myanmar မှာသုံးသပ်ထားပါတယ်ခင်ဗျာ